Welcome to the Voice of America in Burmese.
တော်ရရှင်ပေါင်တနေ့တာညနေခင်းမှာအမောပန်းပြေးကြပါရဲ့လားခင်ဗျာ။ VOA American တိုင်းရဲ့2016ခုနှစ်ဧပြီလ25ရက်တနင်္လာနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ Washington DC မြို့တော်ကနေလိုင်းတွင်မီတာ19.25ဒူအနီးတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ။
မင်္ဂလာပါရှင်ကျွန်မခင်မြွှေထွေးပါ။ Syria နိုင်ငံမှာ IS တွေကိုတိုက်နေတဲ့တပ်တွေကိုကူညီဖို့အတွက် American စစ်မှုထမ်း250အထိနောက်ထပ်ဆေးလွှတ်ဖို့အတည်ပြုလိုက်တယ်လို့သမ္မတ Barack Obama ကဒီကနေ့ကြေညာပါတယ်။တခါ Republican Party ကိုစားပြူသမ္မတလောင်းဖြစ်ရေးကြိုးပမ်းနေကြသူတွေထဲမှာထိတ်ဆုံးမှရှိနေတဲ့ Billionaire တစ်ထိပ် Donald Trump သမ္မတလောင်းမဖြစ်အောင်ဟန်တာဖို့အတွက်သူ့ရဲ့ပြိုင်ဘက်တွေကအပူပေါင်းဆောင်ရွက်သွားမယ်လို့ကြေညာလိုက်ပါပြီ။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်တဲ့အတူပြပြပါမယ်ရှင်
။ကျေးဇူးပါခင်ဗျာ။ကချင်ပြည်နယ်မှာဒေသခံတွေကတပိုင်းတနိုင်မွေးရစီတိုက်ဖြစ်ရေးလုပ်နေတာဘလောက်ထိထိရောက်မှုရှိနေပါပြီလဲ
။ကျွန်တော်ရွာထဲမှာဘင်းစားတွေဟိုဘင်းွယ်ဘင်းရှူနေတဲ့ဟာဘင်းကျူးတွေဟာလမ်းပေးပေါ်ကျွန်တော်တွေ့နေရတယ်။ဒီကြားထဲမှာနည်းနည်းလုံးလိုက်တဲ့အခါမှာဘင်းစားတွေကျောက်သွားတယ်။ပြီးတော့ရွာထဲမှာဆိုးဆိုးလူရက်ကူတွေ
ဒီအကြောင်းနဲ့အတူရှမ်းပြည်ဘက်ကစီးရီးတင်းမာမှုအခြေအနေနဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ကင်ဖြူတွင်နဲ့ကိုရန်နိုင်တို့ကအစီရင်ခံပါမယ်ခင်ဗျာ
။စီးရီးယားနိုင်ငံမှာ IS သွေးကြွတွေတိုက်နေတဲ့တပ်တွေကိုဒီကူညီဖို့အတွက် American အထူးတပ်ဖွဲ့ဝင်250အထိနောက်ထပ်ဆေးလွှတ်ဖို့အတည်ပြုလိုက်ပြီးလို့ဂျာမနီနိုင်ငံမှာရောက်နေတဲ့ American သမ္မတ Barack Obama ကဒီကနေ့ကြေညာလိုက်ပါတယ်။
So given the success, I've approved the deployment of up to 250 additional U.S. personnel in Syria, including special forces, to keep up this momentum.
ဒီရက်တက်ဖွဲ့တွေကိုကူညီဖို့နောက်ထပ်အမေရိကန်တပ်တွေဆေးလို့ရေးအတည်ပြုခဲ့တယ်လို့ IS သွေးကြွတွေကိုတိုက်ခိုက်နေတဲ့ Syria ဒေသခံတပ်တွေကိုကူညီဖို့အမေရိကန်စစ်မှုထမ်းအရေးအတွက်တိုးမြှင့်ဖို့ကျွန်တော်ဆုံးဖြတ်လိုက်တာဖြစ်ပါတယ်။လက်ရှိ Syria နိုင်ငံထဲမှာအမေရိကန်တပ်သားအနည်းငယ်သာရှိနေပေမဲ့ IS တွေကိုအရေးပါတဲ့ဒေသတွေကနေတိုက်ထုတ်ရေးအတွက်ထိရောက်အရေးပါတဲ့ဆိုတာတွေ့ရတာကြောင့်မလို့လုပ်ငန်းတွေကိုအချိန်ပိုရအောင်အထူးတပ်ဖွဲ့ဝင်တွေအပါအဝင်နောက်ထပ်စစ်မှုထမ်း250ကိုဆေးလို့ဖို့အတည်ပြုလိုက်တာဖြစ်တယ်လို့ဂျာမနီနိုင်ငံဟန်နိုဗာမြို့မှာသမ္မတ Obama ကပြောကြားလိုက်တာပါ။အလုံးရဲ့လုံခြုံရေးအတွက်ဥရောပနိုင်ငံတွေအနေနဲ့လည်းတာဝန်တွေကိုခွဲဝေယူကြဖို့သမ္မတဥဘာမကတိုက်တွန်းပါတယ်။ဒီနေ့နောက်ပိုင်းကျရင်တော့သမ္မတဥဘာမဟာဂျာမနီပြင်သစ်ဗြိတိန်နဲ့အီတလီခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့ IS အဖွဲ့ချေမှုရေးအတွက်ဘယ်နိုင်ငံကစစ်အင်အားနဲ့ငွေကြေးအင်အားဘယ်လောက်ထည့်ဝင်မလဲဆိုတာတွေကိုဆွေးနွေးကြမှာပါ။အစောပိုင်းတုန်းကတော့သမ္မတဥဘာမဟာဟန်နိုဗာမြို့မှာကျင်းပတဲ့ကမ္ဘာအကြီးဆုံးစက်မှုကုန်စည်ပြပွဲကြီးကိုဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်နဲ့အတူတွားရောက်ကြည့်ရှုပါတယ်။အမေရိကန်နဲ့ဂျာမနီနိုင်ငံအကြားသမိုင်းဝင်လွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုရရှိရေးကိုထောက်ခံတဲ့အကြောင်းလဲသမ္မတဥဘာမကထပ်ပြီးတော့ပြောကြားခဲ့ပါတယ်။အပြန်အလှန်အဖြစ်ဒီအကြီးဆုံးကုန်သွယ်ဖက်နိုင်ငံတွေဖြစ်ကြတဲ့အမေရိကန်နဲ့ဂျာမနီအကြား TTIP လို့ခေါ်တဲ့အတလန်တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်ကနိုင်ငံတွေအကြားကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်ကြီးရရှိနိုင်ဖို့အခုသမ္မတဥဘာမရဲ့ဒီဂျာမနီနိုင်ငံခီးစင်ကနေတွန်းအားပေးရရောက်လိမ့်မယ်လို့ခေါင်းဆောင်တို့ကမျှော်လင့်နေကြပါတယ်ရှင်။
ဒီလေတဲ့ထိတ်ဆုံးမှရှိနေတဲ့ billionaire တထေ Donald Trump သမရလောင်းဖြစ်မလာစေဖို့အတွက် Mr. Trump ရဲ့ပြိုင်ဘက်နှစ်ဦးကအတူလက်တွဲလှုပ်ဆောင်နေပါတယ်။သူတို့နှစ်ဦးဘလို့အတူလက်တွဲပြီး Mr. Trump ကိုဟန်တာသွားမယ်ဆိုတဲ့အသေးစိတ်အစီအစဉ်ကိုပြိုင်ဘက်တွေဖြစ်ကြတဲ့ Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့ကမနေ့ကတနင်္ဂနွေနေ့နောက်ပိုင်းမှာပုံမှန်လင်းလင်းထုတ်ဖော်ပြောဆိုလိုက်တာပါ။ရှင်းနှစ်ထဲသမရတက်တန်းကုံဆုံးတော့မဲ့ Barack Obama ရဲ့နေရာမှာထောင်ဝင်ယူနိုင်ဖို့အတွက်အကြိတ်နဲ့ရှင်ပြိုင်နေကြတာမှာပြီးခဲ့တဲ့ February 6ရက်နေ့က New Hampshire ပြည်နယ်သမရလောင်းပနာမရွေးပွဲမှာ Mr. Trump ပဲအနိုင်ရပြီးတဲ့နောက်သူဟာပြိုင်ဘက်တွေအားလုံးကိုကြော်ပြီးတော့ထိတ်ဆုံးမှတိတိတသာအနိုင်ရနေတာပါ။အစောပိုင်းခဏအနိုင်ရမှုသာဖြစ်ပြီးနောက်ပိုင်းအရှိန်ပြန်ကျသွားလိမ့်မယ်လို့ထင်ထားခဲ့တဲ့ခုလို Trump ရဲ့အောင်မြင်မှုတွေဟာ Republican Party အတွင်းအဖွဲ့ဝင်အများအပြားအတွက်တော့စိတ်မသက်မသာဖြစ်နေရတာပါ။ Trump အနေနဲ့ပါတီအပေါ်ဘလောက်ထိသစ္စာထားမလဲဆိုတဲ့သူ့ရဲ့ယက်တီချက်အပေါ်မေးခွန်းထုတ်တာတွေရှိနေသလိုလူမှုကြီးကြပ်ရေးနဲ့နိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်လို့အငြင်းပွားစရာဖြစ်နေတဲ့ Trump ရဲ့ပြောဆိုချက်တွေကြောင့်ပဲဖြစ်ပါတယ်။ Cleveland မြို့မှာ Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံကျင်းပဖို့သုံးလတောင်မလိုတော့အချိန်မှာပါတီတွင်းသမ္မတလောင်းအဖြစ်ရွေးခံရဖို့အတွက်လိုအပ်တဲ့ပါတီကိုယ်စားလှယ်အရေးအတွက်1,238ရောက်ရဲ့အများစုထောက်ခံမှုကိုရဖို့အခွင့်အလမ်းရှိနေသူက Trump တယောက်သာရှိနေတာပါ။ဒီအချိန်ကMr. Cruz နဲ့ Mr. Kasich တို့အတွက်သူတို့ရဲ့မဲဆွယ်လှုပ်ရှားမှုတွေကိုတော့ရပ်တန့်မသွားစေခဲ့ပါဘူးခင်ဗျာ။
ရင်းမြစ်နိုင်ငံရှိတောင်ပိုင်းမှာအခက်ထားစစ်သွေးကြွအဖွဲ့ကပြည်ကနေနှစ်တွင်တည်ယူထားတဲ့မြို့တစ်ခုကိုဆော်ရီယာရီးဘီယာဦးဆောင်တဲ့ညွတ်ပေါင်းတပ်ဖွဲ့တွေကတချိန်တည်းဝင်ရောက်တိုက်ခိုက်ချာမှာတင်မဲ့ဒီအယ်ခိုင်ဒါတိုက်ခိုက်ရေးသမား800ကျော်ကိုချေမှုန်းနိုင်ခဲ့တယ်လို့ညွတ်ပေါင်းဖွဲ့ကပြောပါရယ်ဆော်ရီဦးဆောင်တဲ့ညွတ်ပေါင်းဖွဲ့ကထုတ်ပြန်တဲ့အခုအရေးအတွက်နဲ့ပတ်သက်လို့မှန်မှန်မှန်တီးခြားအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူးအဲ့ခိုက်တာအဖွဲ့အဓိကခြေကုပ်ရာစိတ်ကမ်းမျိုးမူကာလာမှာရေမြင့်တိုက်ခိုက်ရေးအဖွဲ့တွေကအာရညွတ်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအကူအညီနဲ့ထိုးစစ်ဆင်တိုက်ခိုက်ခဲ့တာလို့ sorry အစိုးရသတင်းဌာနကဒီကနေ့ဖော်ပြပါရယ်ညွတ်ပေါင်းအဖွဲ့တွေမူကာလာမျိုးအတွင်းကိုဝင်ရောက်ချိန်မှာတော့အနောက်ဘက်ခြံကိုဆုတ်ခွာနေကြတဲ့အဲ့ခိုက်တာစစ်သွေးကြွတွေဘက်ကပြန်လည်ခုခံတာမရှိခဲ့ဘူးလို့စစ်ဘက်ဆိုင်ရာသတင်းရင်းမြစ်တွေကပြောပါရယ်ထိုးစစ်ဆင်မှုအတွင်းမှာရေနံကျက်စက်ရုံတစ်ခုကိုတိုက်ပိုက်နိုင်ခဲ့တယ်လို့လည်းသတင်းတွေမှာဖော်ပြပါရယ်အခုတိတ်ဆုံးခဲ့ကြသူတွေထဲမှာအယ်ခိုင်ဒါကောင်းဆောင်အတော်များများပါဝင်ပြီးတော့ထွက်ပြေးလွတ်မြောက်သူတွေလည်းရှိတယ်လို့ညွတ်ပေါင်းဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အခုထိုးစစ်ဆင်မှုဟာရင်းမြစ်ဆွေရောက်ကိုကူညီထောက်ပံ့ဖို့နဲ့အယ်ခိုင်ဒါအဖွဲ့ထင်းညွတ်ထားတဲ့ရင်းမြစ်ကမြို့ကြီးတွေကိုပြန်လည်သိမ်းယူနိုင်ဖို့အတွက်နိုင်ငံတကာကြိုးပမ်းအထောက်အမှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ထိုးစစ်ဆင်မှုအတွင်းမှာအရက်သားတိတ်ဆုံးမှုရှိမရှိဆိုတာတော့မသိရသေးပါဘူးရှင်။
အမေရိကန်ပြည်တော်စုကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုမှာနိုင်ငံသားကအကူအညီနဲ့ပတ်သက်ပြီးအချိန်တော်ကြာရှုတ်ဝတ်ထားခဲ့တဲ့မှတ်တမ်းတွေကိုမကြာခင်မှာထုတ်ပြန်လာနိုင်တယ်လို့ပြောလိုက်ပါတယ်။ဒီထိပ်တန်းရှုတ်ဝတ်မှတ်တမ်းတွေကိုအမေရိကန်တာဝန်ရှိသူတချို့ပဲဖတ်ရသေးတာဖြစ်ပြီးတော့အမေရိကန်လွှတ်တော်၂ရက်ရဲ့ပူးတွဲကော်မတီက2000မှာစုစည်းခဲ့ပြီးတဲ့နောက်လွတ်တော်ရဲ့လုံခြုံရေးနေရာမှာထိန်းသိမ်းထားတာဖြစ်ပါတယ်။ဒါကိုထုတ်ပြန်ဖို့အတွက်အထက်လွတ်တော်နဲ့အောက်လွတ်တော်မှာတင်ထားတဲ့ဥပဒေကြမ်းတွေနဲ့အဲ့ဒီရှုတ်ဝတ်မှတ်တမ်းကိုရေးသားသူတွေကတောင်းဆိုနေကြပါတယ်။လွတ်တော်ပူးတဲ့ကော်မတီမှာပါဝင်ခဲ့တဲ့အထက်လွတ်တော်အမဟောင်ဘော့ဂရီယမ်ကတော့ဒီရှုတ်ဝတ်မှတ်တမ်းတွေထဲမှာဘာတွေပါဝင်နေတယ်ဆိုတာနဲ့ပတ်သက်ပြီးတော့အခြေတင်ပြောဆိုနေတာတွေကိုအဆုံးသတ်ဖို့နဲ့အမေရိကန်လူထုအနေနဲ့ဒီမှာပါတဲ့ချက်တွေကိုသူတို့ကသူတို့ဆုံးဖြတ်နိုင်ဖို့အတွက်ဒီရှုတ်ဝတ်မှတ်တမ်းကိုထုတ်ပြန်သင့်တယ်လို့ NBC ရုပ်သံရဲ့ Meet the Press အစီအစဉ်နဲ့တွဲဆုံမိမြန်ကမ်းမှာပြောကြားလိုက်ပါတယ်။ဇော်ဒီနိုင်ငံသား15ဦးပါဝင်လင်းပြန်ပေးဆက်သူ19ဦးဟာပြပကအကူအညီရမရဆိုတာကဒီတိုက်ခိုက်မှုမှာအရေးကြီးတဲ့မေးခွန်းတွေဖြစ်တယ်လို့သူကပြောပါတယ်။တမနာဟောင်း George W. Bush ကအဲ့ဒီစာမျက်နှာ28မျက်နှာကိုရှုပ်ဝတ်မှတ်တမ်းအဖြစ်ထားခဲ့ပြီးတော့လူထုကိုထုတ်ပြန်တဲ့အစီရင်ခံစာထဲမှာမထည့်ဖို့အမိန်ပေးခဲ့ပါတယ်။ဒါပေမဲ့တမနာ Obama ကတော့သူ့ရဲ့ထောက်လိုင်းအဖွဲ့ကိုပြန်လည်သုံးသပ်ဖို့အမိန်ပေးခဲ့ပြီးတော့ဂျွန်လမှာဆုံးဖြတ်တဲ့အခါလူထုအနေနဲ့သိရှိနိုင်ဖို့မျှော်လင့်တယ်လို့ Mr. Graham ကပြောပါတယ်ခင်ဗျာ။
View American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တဲ့ရဲ့တင်းလာနေညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်ပြီးပြပြပေးသွားပါမယ်။အော်စတီးယားနိုင်ငံမှာရွှေ့ပြောင်းဝင်ရောက်သူတွေကိုစန့်ကျင်တဲ့လက်ရာစွန် Freedom Party ဟာပရမတ်ကျော်သမရရွေးကောက်ပွဲမှာမဲရီအတွက်35ရာခိုင်နှုန်းကျော်အနိုင်ရပြီးတော့လက်ရှိအာဏာရညွှန်ပေါင်းအဖွဲ့ကအဆိုပြုထားတဲ့ပုံကိုယ်ရေးအပါအဝင်ပြန်ဖက်9ဦးကိုတာစီရသွားပါတယ်။ရွှေ့ပြောင်းဝင်ရောက်သူတွေနဲ့ဥရောပရဲ့ရည်တည်မှုကိုစန့်ကျင်တဲ့ Norbert Hofer အနေနဲ့မဲရီအတွက် 36.4 ရာခိုင်နှုန်းကိုအနိုင်ရလိုက်တာကြောင့်ရှိလာတဲ့ချင်းပါမဲ့တကြောပြန်ရွေးကောက်ပွဲမှာတတိပုဂ္ဂလရှင်ပြိုင်သူ Green Party အဖွဲ့ဝင်ဟောင်း Alexander Van der Bellen နဲ့ထိတိုက်တွေ့ဆုံကြမှာပါ Freedom Party အနေနဲ့နိုင်ငံလုံးဆိုင်ရာရွေးကောက်ပွဲမှာဒီချိန်အကောင်းဆုံးအနိုင်ရတာလည်းဖြစ်ပါတယ်ပါတီအနေနဲ့ဥရောပကိုရွှေ့ပြောင်းဝင်ရောက်သူတွေနဲ့ပြီးခဲ့တဲ့နှစ်ရာသီကစလို့ Austria နိုင်ငံနဲ့ဝင်ရောက်လာတဲ့နိုင်ငံရေးခေလုံးဝင်တောင်းခံသူတသိန်းရဲ့အရေးနဲ့ပတ်သက်တဲ့ဒီပြဿနာရဲ့ရိုက်ခတ်မှုတွေကိုအဓိကထားထောက်ပြပြီးတော့မဲဆွယ်စည်းရုံးလာခဲ့တာပါလက်ရှိအာဏာရညွှန်ပေါင်းဆွေးရဲမှာပါတဲ့ဗဟိုလက်ဝဲရင်းဆိုရှယ်ဒီမိုကရက်တစ်ပါတီက Rudolf Hanstorfer နဲ့အလဲလက်ကျတဲ့ People's Party ကရွေးချယ်ထားတဲ့ Andreas Kohl ကတော့အခုပထမတစ်ကြော့ရွေးကောက်ပွဲမှာမဲ17ရာခိုင်နှုန်းလောက်ပဲရခဲ့ကြတာပါအသက်89နှစ်အရွယ်ဆိုရှယ်ဒီမိုကရက်အုပ်ဖြစ်တဲ့လက်ရှိသမ္မတ Heinz Fischer ကတော့ဥပဒေအရကတ်သတ်မှုကြောင့်6နှစ်တာသမ္မတသက်တမ်းတတိယအကြိမ်ဆက်ပြီးတော့ထမ်းဆောင်ခွင့်မရှိပါဘူးရှင်
။မက္ကဆီကိုနိုင်ငံမှာကျောင်းသား43ဦးပျောက်ဆုံးခဲ့တာနဲ့ပတ်သက်ပြီးတော့တနစ်ကျော်ကြာစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပေမဲ့ဆိုရအာနာပိုင်ဒီရဲ့အတားအဆီးတွေကြောင့်အဲ့ဒီကျောင်းသားတွေဘာဖြစ်သွားလဲဆိုတာကိုအပြေမထုတ်နိုင်ခဲ့ဘူးလို့စုံစမ်းစစ်ဆေးသူတွေကပြောလိုက်ပါတယ်။မက္ကဆီကိုအာနာပိုင်ဒီဟာစုံစမ်းစစ်ဆေးမှုအစ်စ်တွေလှုပ်ဆောင်မှုကိုစိတ်ဝင်စားမှုမရှိဘဲတနရဖြစ်ခံရသူတွေကိုပြန်ပြီးစစ်ဆေးမေးမြန်းတာတွေမလုပ်နိုင်အောင်လဲတားမြစ်ခဲ့သလိုစုံစမ်းစစ်ဆေးမှုကိုလည်းတိတ်ခါချဖို့ကြိုးစားနေတယ်လို့အမေရိကတိုက်နိုင်ငံများလူခွင့်ကော်မရှင်ကခန့်ထားတဲ့အဖွဲ့ဝင်9ဦးပါဝင်တဲ့စုံစမ်းရေးအဖွဲ့ကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်အယုဇနာပါရူဆီယာမြားကောလိပ်ကကျောင်းသား43ဦးဟာ2014စက်တင်ဘာလကနိုင်ငံတောင်ပိုင်းဂရာရိုပီနယ်အီကွာလာမြို့မှာပျောက်ဆုံးသွားခဲ့တာပါမက္ကဆီကိုအစိုးရတာဝန်ရှိသူတွေအပြောအရတော့ကျောင်းသားတွေကဆန္ဒပြပွဲမှာပါဖို့အတွက်ဘတ်ကောက်ကိုပြန်ပြီးဆွဲခဲ့ပြီးတဲ့နောက်ဒေသခံရဲတွေကကျောင်းသားတွေကိုဖမ်းဆီးလိုက်တယ်လို့ပြောပါတယ်အဲ့ဒီနောက်ရဲတွေကကျောင်းသားတွေကိုဂရာရိုအူနီဒိုစ်မြို့ကိုင်းတွေကို လွှဲပေးလိုက်ပြီးတော့အဲ့ဒီမူရခိုင်ကကိုကူလာမျိုးကအမိုက်ကန်ထဲမှာမီးရှို့ပစ်လိုက်တယ်လို့ပြောပါတယ်။ဒါပေမဲ့အဲ့နေရာမှာမီးကြီးကျယ်လောင်ထားတာကိုမတွေ့ရဘူးလို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်ခင်ဗျာ
။ပြီးခဲ့တဲ့မတ်လ22ရက်နေ့ကဘယ်လ်ဂျီယံနိုင်ငံပရက်ဆင်မြို့မှာအကြမ်းဖက်တိုက်ခိုက်ခံရပြီးလူပေါင်း30ယောက်သေဆုံးခဲ့ရပြီးတဲ့နောက်တလားကျော်ကြာပိတ်ထားခဲ့တဲ့ Melbig မြောက်ယထာပူတာယုံကူဒီကနေ့တနင်္လာနေ့မနက်ပိုင်းမှာပြန်လည်ဖွင့်လှစ်လိုက်ပါပြီ။ဥရောပကော်မရှင်ဌာနချုပ်ဦးနီးမှာတည်ရှိတဲ့ဒီမြောက်ယထာပူတာယုံမှာလူသွားလာရှုပ်ထွေးတဲ့အချိန်ဘုံဖောက်ခွဲတိုက်ခိုက်ခံရတာကြောင့်လူ16သေဆုံးယောက်သေဆုံးခဲ့ရတာပါ။အဲ့ဒီတိုက်ခိုက်မှုမတိုင်ခင်အချိန်ပိုင်းကလည်းဇဗတံမလီစိတ်မှာအသေးခံဘုံခွဲတိုက်ခိုက်သူတွေကခီးတယ်တွေထွက်ခွာရနေရာမှာတိုက်ခိုက်မှုတွေလုပ်ခဲ့တာပါဒီတိုက်ခိုက်မှုတွေဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့အရစသွေးကြွအဖွဲ့ကပြောခဲ့တာပါဒီတိုက်ခိုက်မှုတွေဖြစ်ခဲ့ချိန်ကစလို့ဒီကနေ့ Melbig ဘူတာယုံကိုပထမဆုံးအချိန်ပြန်လည်ဖွင့်နေတာဖြစ်ပြီးတော့ခီးတယ်တွေပြန်လည်စတင်သွားလာနေတာနဲ့အတူလုံခြုံရေးဝန်ထမ်းတွေနဲ့စစ်သားတွေအများအပြားကလည်းလုံခြုံရေးအတွက်ကင်းလည်စောင့်ကြည့်ပေးခဲ့ကြပါတယ်မြောက်အတ္တန်တစ်စစ်စာချုပ်အခွဲ့နေတိုးနဲ့ဥရောပသမဂ္ဂဌာနချုပ်ယုံတွေရှိရာဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့တိုက်ခိုက်မှုတွေမတိုင်ခင်လေးလာတုန်းကလည်းပြည်သက်နိုင်ငံပါရီမြို့တော်မှာ IS ဆွန်ရောက်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူပေါင်း130သေဆုံးခဲ့ရပါတယ်ရှင်
အာဖရိကနိုင်ငံ6နိုင်ငံဟာလာမယ့်၄နှစ်အတွင်းငှက်ဖျားရောဂါကင်းစင်တဲ့နိုင်ငံတွေဖြစ်လာနိုင်မယ်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကဒီလနေ့မှကြားထုတ်တဲ့ကမ္ဘာ့ငှက်ဖျားရောဂါတိုက်ဖျက်ရေးနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာပြောလိုက်ပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကမနစ်ကအတည်ပြုထားတဲ့2020-2030ကမ္ဘာတဝန်းငှက်ဖျားရောဂါတိုက်ဖျက်ရေးမဟာဗျူဟာထဲမှာလာမယ့်2020မှာအနည်းဆုံးနိုင်ငံ10ခုမှာငှက်ဖျားရောဂါကူးစက်ပြန့်နှံ့မှုကိုအဆုံးသတ်နိုင်ဖို့မျှော်လင့်ထားပြီးအခုဆိုရင်အာဖရိကနိုင်ငံ6နိုင်ငံအပါအဝင်နိုင်ငံ17နိုင်ငံမှာအဲ့ဒီအမှန်ကျအောင်မြင်နိုင်ဖို့မြောက်အောင်မြင်နိုင်တယ်လို့ WHO ကခန့်မှန်းထားပါတယ်။ငှက်ဖျားလုံးဝကင်းစင်သွားနိုင်တယ်ဆိုတော့အာဖရိကနိုင်ငံ6နိုင်ငံကတော့ Algeria, Botswana, Cape Verde, Comoros, တောင်အာဖရိကနဲ့ Swaziland နိုင်ငံတွေဖြစ်ကြပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမခင်ဘူထွေးနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ။ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုအသံမကပဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တည်းမှာပဲနှားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်။ကချင်ပြည်နယ်အတွင်းမှာလူမှုအခြေပြုမွေးရစေဝါတိုက်ဖြက်ရေးစီမံချက်အကောင့်ထဲပေါ်ပြီးနှစ်နှစ်အကြာမှာမွေးရစေသုံးဆွဲသူရောင်းဝယ်သူတွေတိတိသားသားရော့ကျလာသလိုဧကထောင်နဲ့ချီတဲ့ဘင်းငင်းတွေကိုလည်းဖျက်ဆီးနိုင်ခဲ့တယ်လို့ဒေသဆိုင်ရာမွေးရစေတိုက်ဖြက်ရေးအဖွဲ့ခေါင်းဆောင်တွေကဒီကနေ့ကြားရောက်တဲ့ကချင်မူရစေဝါစန့်ကျင်ရေးနေ့မှာပြောဆိုလိုက်ပါတယ်စီမံချက်အကောင့်ထဲပေါ်ဆောင်ရွက်ခဲ့တဲ့ကာလအတွင်းမှာအခက်အခဲတွေရှိခဲ့ပေမဲ့အစိုးရအသေးလက်ထက်မှာအာဏာပိုင်တွေဘက်ကပုံမို့ပူးပေါင်းလာမယ်လို့မျှော်လင့်ကြောင်းပြောကြပါတယ် VOA သတင်းတော့ကိုမိုးစော်ကသတင်းပေးပို့ထားတာပ
ါဟုတ်ကဲ့ဒီကနေ့ကြောက်တဲ့ကချင်မူရစေဝါစန့်ကျင်ရေးနေ့အခမ်းအနားကိုကချင်ပြည်နယ်ကမြစ်ကြီးနားတနိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကကုတ်ခိုင်နဲ့လာရှုစတဲ့မြို့တွေမှာကျင်းပခဲ့ပြီးမြစ်ကြီးနားမြို့မှာတော့လူအင်အား 9,000 နီးပါးလောက်တယောက်ခဲ့ကြပါတယ်မြစ်ကြီးနားမြို့အခမ်းအနားကိုမနောခွင်းမှာမနေ့၈နာရီကနေ၁၀နာရီအထိကျင်းပခဲ့ပြီးမွေးရစေဝါတိုက်ဖြက်ရေးစီမံချက်နှစ်နှစ်တာကာလအတွင်းအောင်မြင်မှုကြာရှုံးမှုနဲ့အနာဂတ်မှာဆက်လက်ဆောင်ရွက်မဲ့လုပ်ငန်းစဉ်တွေကိုတင်ပြဆွေးနွေးခဲ့ကြသလိုခရီးယန်သမားကျန်းစာပါဆုံးမဩဝါဒတွေကိုလည်းမျှဝေဟောပြောခဲ့ကြပါတယ်အခမ်းအနားကိုတက်ရောက်ခဲ့တဲ့ကချင်လူမှုအခြေပြုမူရစ်တိုက်ဖြက်ရေးအဖွဲ့ရဲ့ဝိုင်းမော်မြို့နယ်တာဝန်ခံဦးလွန်းခေါင်ကနှစ်နှစ်အတွင်းရရှိခဲ့တဲ့အောင်မြင်မှုတွေကိုအခုလိုပြောပါတယ်
။ဒီမူရစ်ရှိပါကကတော့ဆီကိုရွာတိုင်းအတင်းတော်တိုင်းမှာကျွန်တော်ခရီးယံဘာသာရေးလေးရွာတိုင်းမှာအတင်းတော်တိုင်းရှိတယ်ပေါ့။အတင်းတော်တိုင်းမှာကျွန်တော်ဒီလူမှုမူရစ်ရှိပါတဲ့ကျေးကွန်ဒီရှင်ကိုဖွင့်လာနိုင်တယ်။ပြီးတော့ဖွင့်ပြီးတော့လူချမ်းမှုသူ့နေရာနဲ့သူလုံသွားတော့အခုနေရာတိုင်းမှာအရင်တော့လောက်မူရစ်ရှိပါပြဿနာပေါ့။ကျွန်တော်ရွာထဲမှာဘင်းစားတွေဘင်းွယ်ဘင်းရှူနေတဲ့အပင်းထူးတွေကလမ်းပေးပေါ်ကျွန်တော်တွေ့နေရတယ်ဒီကြားထဲမှာနည်းနည်းလုံးလိုက်တဲ့အခါမှာဘင်းစားတွေပြောက်သွားတယ်ပြီးတော့ရွာထဲမှာဆိုးဆိုးတူရက်ကူတွေပျက်စီးကျောက်တဲ့ဟာတွေတော်တော်လေးကျသွားတယ်ဒီဘင်းတောင်းတဲ့လူတွေတော်တော်လေးကျွန်တော်တို့ဖမ်းဆီးပြီးတော့ရှင်းလင်းနိုင်တယ်ပေါ့
မွေးစီဆွဲသူတွေကိုပထမအဆင့်အသိပညာပေးတာဒုတိယအဆင့်ဆေးဖြတ်စခန်းမှာကုသပေးတာနဲ့တတိယအဆင့်မှာဥပဒေအရရေးယူတာတွေကိုအဆင့်လိုက်ဆောင်ရွက်ပေးနေကြောင်းလည်းပြောပါတယ်မွေးစီဝါတိုက်ဖြည့်ရေးနဲ့ပတ်သက်ပြီးကြုံတွေ့ရတဲ့အခက်အခဲကိုတော့သူကအခုလိုပြောပါတယ်
မောင်မြင်ခဲ့တဲ့ဟာဆိုရင်တော့ဥပမာတစ်ခုပြောပြမှာဆိုရင်ဌာနဆိုင်ရာတွေကဟိုအားမပေးတဲ့ဟာမျိုးတွေကြောင့်မလို့ကျွန်တော်တို့ဖြန်ပြီးတော့လုံးပြခံရတဲ့အခါမှာအခက်အခဲလေးတွေရောရှိတယ်လုံခဲ့တဲ့ဒီ January 5 မှာကျွန်တော်ဘင်းစစ်စစ်စင်ကြီးဒီတနိုင်းပဲတခြားနေရာတော့ AA စစ်စစ်စင်ကြီးပြည်နဲ့ကျွန်တော်တို့သွားနိုင်ပြီမဲ့ဒီကျွန်တော်ဝိုင်းမော်ဒီစတုံးကမ္ဘာကြီးဒီစားမှာအစိုးရကစကားပေါ်မှုဆဲမှုမရှိတော့ကျွန်တော်တို့လူစုတွေဘလောက်ကျူစာကျူစာအောင်မြင်မှုမရှိခဲ့ဘူးဒီလက်ရှိအစိုးရစစ်ကတော့ဒီဦးစေဝပြည်ထောင်စုကိုဖိထဲဝင်ဝင်လောက်တာမဲ့လို့ကျွန်တော်မျှော်လင့်တယ်
တနိုင်းမြို့နယ်မူရစီဝါတိုက်ဖြတ်ရေးအဖွဲ့ဥက္ကဋ္ဌဦးနော်တောင်ကသူတို့မြို့မှာလူတစ်ထောင်လောက်ပါဝင်ပြီးမြို့အနှံ့ချစ်တဲ့ဆန္ဒထုတ်ဖော်ခဲ့တယ်လို့ပညာပေးဟောပြောပွဲနဲ့စုတောင်းပွဲတွေကိုလည်းကျင်းပခဲ့တယ်လို့ပြောပါတယ်။တနိုင်းမြို့နယ်အတွင်းပြီးခဲ့တဲ့ကာလကဆောင်ရွက်ခဲ့တဲ့အခြေအနေကိုဦးနော်တောင်ကအခုလိုပြောပါတယ
်။အခုကျွန်တော်ပြည်သူလူထုတွေလည်းတော်တော်လေးကတော့ကျွန်တော်မြို့စေဝါတိုက်ဖြတ်ရေးလုပ်ငန်းမှာပါဝင်လာတာကျွန်တော်သိရပါတယ်။နောက်ပြီးတော့ဒီ banking ကိုလည်းကျွန်တော်ဒီနေ့2016မှာတော့ကျွန်တော်ဒီဧကအဲတထောင်ကျော်ကျွန်တော်ခုထွေရှင်းလင်းစစ်နိုင်တယ်နောက်ပြီးတော့ဟာမွေးစေဝါသုံးဆွဲနေတဲ့လူတွေကိုလည်းကျွန်တော်တော်တော်များများစားသုံးသူဘဝကနေသူတို့အဲလူကောင်းဖြစ်အောင်ကျွန်တော်ပြန်လည်ပြုပြင်ပေးနိုင်ခဲ့တယ်နောက်ပြီးတော့ကျွန်တော်ဒီဟော့ပြောရှင်အကြည့်ပညာပေးရှင်အဖြစ်မိမုံတရပြီးတော့မိစံသားနဲ့မွေးစေဝါစားသုံးတဲ့ဟာကိုသူတို့ကနေသူတို့ဒါမျိုးဆေးဝါးတဲ့ချက်ယူတဲ့လူတွေလည်းတော်တော်များများရှိပါတယ်လို့ကျွန်တော်ဆီမှာ
ရှမ်းပြည်နယ်မြောက်ပိုင်းလာရှုနဲ့ကွတ်ခိုင်မြို့တွေမှာလည်းကချင်မွေးရဆေးဝါးစန့်ကျင်ရေးနေအခမ်းအနားကိုခရီးရန်အသင်းတော်တွေကဥဆောင်ကျင်းပခဲ့ပါတယ်လာရှုမြို့မှာကျင်းပတဲ့အခမ်းအနားကိုလူဝင်အား1400လောက်တက်ရောက်ခဲ့ပြီးကွတ်ခိုင်မြို့မှာတော့လူ600လောက်ပါဝင်တက်ရောက်ခဲ့တယ်လို့ကွတ်ခိုင်မြို့ကပွဲပြမြောက်ရေးကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်ပေါခွန်ကပြောပါတယ်ဒီလိုအခမ်းအနားကျင်းပတဲ့အတွက်လူထုကအမြင်ပုံပုံပွင့်လင်းလာတယ်လို့အစိုးရနဲ့လည်းပူးပေါင်းဆောင်ရွက်ဖို့အစာပြိုးလာနိုင်မယ်လို့မျှော်လင့်ကြောင်းဒေါ်ပေါက်ခွန်ကပြောပါတယ်။
ကျွန်တော်တို့ဒီလူထုလည်းဒီနေ့လူမျိုးလုံးလိုက်တဲ့အခါမှာတော့အမြင်ပြည့်လာမယ်လို့မျှော်လင့်တယ်။ပြီးရင်အစိုးရနဲ့ရောဘာတော်မလို့ဆက်ပြီးတော့လက်ဆွဲနိုင်ဖို့လည်းအစာပြိုးတဲ့အချိန်လို့လည်းအမှလို့အလိုမျိုးယုံကြည်ပါတယ်။
ကချင်ပြည်နယ်မှာမွေးရဆေးဝါးသုံးဆွဲတာတွေမြင့်တက်လာတာကြောင့်ကချင်အမျိုးသားရမိရဖတွေဘာသာရေးခေါင်းဆောင်တွေနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ခေါင်းဆောင်တွေဆွေးနွေးတိုင်ပင်ပြီးကချင်မွေးရဆေးဝါးစန့်ကျင်ရေးနေ့ကျင်းပဖို့ကို2013ခုနှစ်ဇွန်လ26ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာမွေးရဆေးဝါးသုံးဆွဲရောင်းဝယ်မှုစန့်ကျင်ရေးနေ့မှာဆုံးဖြတ်အတည်ပြုခဲ့တာဖြစ်ပါတယ်
ကူမှုဆိုရင်သတင်းပေးပို့ချက်ပါခင်ဗျာကချင်ပြည်နယ်ဘက်ကအခြေအနေတွေကနေရှမ်းပြည်နယ်ရဲ့အခြေအနေကိုလည်းကြည့်ရအောင်ပါရှမ်းလက်နက်ကိုင်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့ရှမ်းပြည်မြောက်ပိုင်းကနေမြေတချို့ကိုဖယ်ရှားပေးဖို့မြန်မာစစ်တပ်ကတောင်းဆိုတာတွေကိုမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကငင်းဆန်လိုက်တဲ့အတွက်စီးရီးတင်းမာမှုအရေးယောင်တွေထွက်ပေါ်နေပါတယ်ဒေသတွင်းဖွံ့ဖြိုးရေးအတွက်နှစ်ဖက်တပ်ဖွဲ့တွေပူးပေါင်းပြီးကွင်းစင်းစစ်ဆေးဖို့မြန်မာစစ်တပ်ရဲ့ကမ်းလှမ်းချက်အပေါ်မှာလည်း SSA မြောက်ပိုင်းကတန်တရားရှိနေတာပါVOA မြန်မာပိုင်းသတင်းတော့နိုင်ကွင်းအင်ကတင်ပြပါမယ
်။ဟုတ်ကဲ့ပါ။မြောက်ပိုင်းရှမ်းပြည်သမတော် SSPP SSC ကနေအခြေပြုသတ်ဆွဲထားတဲ့တန်ရံမြို့နယ်ထဲကလွယ်စည်းလွယ်လန်းတောင်ကျောစခန်းကိုနောက်ဆုတ်ပေးဖို့နဲ့လာမယ့်ဧပြီလ29ရက်နေ့မှာဒေသတွင်းမြမသမတော်နဲ့ရှမ်းပြည်သမတော်ကိုယ်စားလှယ်တို့ပူးတွဲကွင်းစင်စစ်ဆေးရေးလုပ်ဖို့မြမသမတော်ဘက်ကနေအကြောင်းကြားလာတယ်လို့လာရှိုးချေဆိုင်မြောက်ပိုင်းရှမ်းပြည်သမတော်ရာရှိတူကအခုလိုပြောပါတယ
်။ဒီဟာနဲ့ကျွန်တော်တို့ကြီးကဘဝကိုယ်စားလှယ်အဖွဲ့ကြီးအဲ့နောက်တစ်ဝက်မှာသူတို့မဖြစ်တင်တာမဖြစ်ကြအောင်သွားပြီးတော့မှဆစ်ဆေးကြမှာပေါ့ဗျာ
။လာမယ့်ဧပြီလ29ရက်နေ့မှာနှစ်ဖက်သမှုတွေကနေပူးတွဲကွင်းစင်ဆစ်ဆေးရေးလုပ်ဖို့အတွက်မြောက်ပိုင်းရှမ်းပြည်သမတော်ဗဟုသနာချုပ်မှာ52နှစ်မြောက်သမတော်မွေးနေ့ပွဲကျင်းပနေတာကြောင့်ဒီအစီအစဉ်အတွက် SSCB ဘက်ကပါဝင်ဖို့မတိကျဘူးလို့စစ်ပတ်ရာရှိသူကပြောပါတယ်။တန်ရံမြို့နယ်ထဲကလွယ်စည်းလွယ်လန်းတောင်ကျောမှာရှိတဲ့လွယ်စည်းလွယ်လန်းအုံမှုမိုင်းကောင်အစရှိတဲ့မြောက်ပိုင်းရှမ်းပြည်သမတော်တပ်စခန်းတွေကို SSPP နဲ့တပ်မတော်တပ်မှုတွေပူးတွဲကွင်းစင်စစ်ဆေးရေးယူရချက်ဟာဒေသတွင်းဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်ဖို့လို့မြန်မာတပ်မတော်ဘက်ကနေပြောဆိုခဲ့ပါတယ်။ဒါပေမဲ့တပ်မတော်ရဲ့အဓိကယူရချက်ဟာဒေသတွင်းမြောက်ပိုင်းရှမ်းပြည်သမတော်တပ်နေရာချထားရေးပိုင်းကိုကြီးရှုဖို့အတွက်လို့မြောက်ပိုင်းရှမ်းပြည်သမတော်စစ်ဘက်ဆိုင်ရာတပ်မှုကြီးတူးကဆိုပါတယ
်။နေမျိုးသူတို့တိပြစားကျော်တပ်စခန်းတွေမှာကျော်ဘစ်ပဲမှာခံစားတာတိဖို့လို့တော့တပ်အနေသာပေါ်တော့အဲ့ဒါလည်းသူတို့အမြတ်လေးပါထုတ်ချင်တယ်အဲ့ဒီဘောဖြစ်နေတယ်ပေါ့
တကယ်လို့လွယ်စေးလွယ်လန်းတောင်ကျောမှာရှိတဲ့မြောက်ပိုင်းရှမ်းပြည်သမတော်တပ်စခန်းတွေကိုဖယ်ရှားလိုက်မယ်ဆိုရင် UWSA ဝထင်းချုပ်ရာပန်ရန်မိုင်လင်းဒေတာကိုချင်းချောင်းနိုင်မဲ့အနေအထားဖြစ်နေတယ်လို့မြောက်ပိုင်းရှမ်းပြည်သမတော်စစ်ဘက်ဆိုင်ရာတပ်မှုကြီးတူကဆိုပါတယ
်သူတို့စားရချင်ဆိုတော့ဒီလမ်းပုံပြီးဆိုရင်ဝောက်ချေလို့ရတယ်လေလမ်းပေါ်ကြည့်အဲ့ဒီဖြစ်နေတာဆိုတော့ဒါမျိုးအခုသူတို့ပြန်ညှိနေကြတယ်ကြားတယ်လေနော်
မြမသမတော်အနေနဲ့ကတော့လွယ်ဆွေးလွယ်လန်းတောင်ကျောပေါ်မှာရှိတဲ့မြောက်ပိုင်းရှမ်းပြည်သမတော်သက်စကန်းကိုဖယ်ရှားခိုင်းပေမဲ့လည်း SSPP အနေနဲ့နှစ်ပေါင်း30ကျော်အခြေချလာခဲ့တဲ့နယ်မြေကိုမရှိပေးနိုင်ဘူးလို့လာရှုမြို့နယ် SSPP အရာရှိသူကခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့အလဲမရှိပေးနိုင်ဘူးဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာကကျွန်တော်တို့အရင်ကလာတွေကနေခဲ့တယ်ဗျာဒီ
ပြောပါရယ်တကယ်အနေနဲ့ဒီလိုရေးလွယ်လမ်းကိုတတ်ဖယ်လဲလို့ရှိရင်ဝန်ဟိုင်းထဏချုပ်ကတမတော်ကနေစစ်ရေးရအာစီရယူနိုင်တဲ့အနေအထားကြောင့်မြောက်ပိုင်းရှမ်းပြည်တမတော်ရဲ့လွယ်လမ်းတပ်စခန်းကိုတပ်ဆုပ်ပေးဖို့နှစ်ထောက်စလေးခုနှစ်တုန်းကလည်းအစိုးရတမတော်ဘက်ကညွှန်ကြားခဲ့ဘူးပါတယ်ပြီးကြတဲ့နှစ်ထောက်စလေးခုနှစ်တုန်းကလည်းကြီးတီဒီဘောချမ်းမှာရှိတဲ့တာဖန်ဆောင်ဂရုတိတ
တင်မှာခဲ့တယ်လို့လူဝင်ပါလ23 24ရက်နေ့ဒီမှာမြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတွေနဲ့ရှမ်းပြည်သမတော်ကိုယ်စားလှယ်တို့တွေ့ဆုံချိန်မှာပြည်ခတိုက်ခိုက်မှုလျှော့ချရေးပါဝင်အချက်၅ချက်ကိုသဘောတူညီချက်ရရှိပြီးနောက်ပိုင်းစည်းရေးရှင်လျှော့ပွားလာခဲ့ပါတယ်ဒါပေမဲ့အခုလွယ်လန်းတောင်ကျောက SSPP SSC တပ်စုပ်ပေးဖို့အစိုးရကနေတောင်းဆိုခဲ့ပြီးနောက်ပိုင်းနှစ်ဖက်ကြားစည်ရေးသိမ်းမှတ်မှုဆက်လက်ဖြစ်ပွားမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော်ဟာ NCA ပြည်ရစာချုပ်လက်မှတ်ရေးဆိုးနိုင်ခဲ့ခြင်းမရှိပေမဲ့စာချုပ်ပါအချက်လက်တွေကိုရေးဆွဲရမှာတောက်လျှောက်ပါဝင်ခဲ့တဲ့ UNSC ဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံကိုအင်္ဂလိပ်လိုဘာမှပဲဖြစ်ဖြစ်မြန်မာပဲဖြစ်ဖြစ်အဆင်ပြေသလိုတုံးနိုင်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးအဖြစ်တန်တမာနေနဲ့တွေ့ဆုံရမှာဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။တချိန်ကစစ်အစိုးရလက်ထက်မှာဘာမှကနေမြန်မာအဖြစ်ပြောင်းလဲခဲ့တဲ့အချိန်ကစလို့နိုင်ငံရေးအရာခြေတင်ဖြစ်စရာတွေနဲ့အတူအခေါ်ဝေါ်နှမျိုးကွဲနေတဲ့အထက်မှာဘယ်အမိကတိုင်းပြည်အတွက်အသင့်တော်ဆုံးလို့ယူဆကြပါသလဲ။တယောက်တစ်မျိုးအခေါ်ဝေါ်မကွဲအောင်ဘယ်လိုလုပ်ကြမလဲဆိုတာကိုအင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်နေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်း final ပဲဖြစ်ဖြစ် VOA ရဲ့ email စာမျက်နှာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုကြပါတယ်။
နောက်ပြန်အင်္ဂါည VOA တိုင်းရေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအုံးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ကလေးငယ်တွေနဲ့ဆိုင်တဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြချင်ပါတယ်အိန္ဒိယနိုင်ငံနယူးဒေလီမြို့တော်ကလစဉ်ထုတ်စာဆောင်တစ်ခုမှာလမ်းပေါ်ကကလေးငယ်တွေရဲ့သူတို့ရဲ့ရုန်းကန်မှုတွေကိုအထူးပြုဖော်ပြပြီးသတင်းနောက်တွေအက်ဒီတာတွေကလည်းအိုးမဲ့အိမ်မဲ့လမ်းပေါ်ကကလေးငယ်တွေဖြစ်ကြပါတယ်စီဝိုင်းရဝင်ငွေမဖြောင့်လှပေမဲ့ဒီကလေးငယ်တွေကိုမြင့်တင်ပေးနိုင်တဲ့နီလန်ကောင်တစ်ခုဖြစ်တယ်လို့စာဆောင်ကိုစီစဉ်သူတွေကပြောပါတယ် AFP သတင်းတပုတ်ကိုအချိန်ခံပြီးမတ်သိန်ကြီးထိုက်ကပြောပြပါမယ
်အိန္ဒိယနိုင်ငံနယူးဒေလီမြို့တော်ကသတင်းစာတစ်စောင်အတွဲထုံးစံအတိုင်းပဲသတင်းကန်အစီအဝေးထိုင်ကြပါတယ်ထုံးစံမဟုတ်ဘဲထူးခြားနေတာကတော့သတင်းတောက်တွေအားလုံးကအင်ယာမဲ့ကလေးငယ်တွေဖြစ်ပါတယ်ကလေးငယ်တွေရဲ့စာဆောင်လို့အထိပယ်ရတဲ့ဘလတ်နာမစာဆောင်ကတော့အိယာမဲ့ကလေးငယ်တွေရဲ့အတ္တိဒုက္ခတွေကိုထင်ဟပ်ဖော်ပြဖို့ရည်ရွယ်ထုတ်ဝေတာပါကလေးအရွယ်လက်ထပ်ရတာတွေလိန်ပိုင်းဆိုင်ရာထိပါစော်ကားခံရမှုတွေကနေစလို့မူရဲ့ဆေးဝါးသုံးဆွဲမှုအစုံအကြောင်းအရာတွေကတော့အစုံပါပဲရှာနော်ကတော့ဘလတ်နာမရဲ့အတိုင်းမင်ခံအက်ဒီတာဖြစ်ပါတယ်
ဆာဆောင်အတွက်သတင်းတွေစောင်းပါးတွေရောက်လာပြီဆိုလို့ရှိရင်ကျမတို့တစ်ဖွဲ့လုံးအစည်းအဝေးထိုင်ပြီးတော့သုံးမဲ့စာမှုတွေကိုညှင်းခုန်ဆွေးနွေးပြီးရွေးကြပါတယ်နောက်ဆုံးပုံနှိပ်ထုတ်ဝေမဲ့စာမှုတွေကိုရွေးချယ်ထုတ်နိုင်မှုကတော်တော်လေးကိုညှင်းခုန်ဆွေးနွေးရပါတယ်။သူတို့ကလည်းပြောကြတာပေါ့ဒီအကြောင်းအရာကပို့ပြီးတော့ကောင်းတယ်လူတွေပို့ပြီးစိတ်ဝင်စားမယ်စသဖြင့်ပေါ့
ပရာဟိတအဖွဲ့အစည်းတွေရဲ့အဆိုအရဒေလီမြို့တော်ရဲ့လမ်းမတွေပေါ်မှာနေထိုင်ကြတဲ့ကလေးငယ်တွေကတောင်းနဲ့ချီပြီးရှိနေပါတယ်။2012ခုနှစ်ကစတင်ခဲ့တဲ့စာမျက်နှာ၈မျက်နှာပါလစဉ်ထုတ်စာဆောင်မှာတော့ဝန်ထမ်း80ရှိနေပါပြီ။ဘလတ်နာမစာဆောင်ကိုထုတ်ဝေတဲ့ချက်နာရဲ့ညွှန်ကြားရေးမှူးစန်ဂျေးဂူပတာကတော့အခုလိုပြောပါတယ်
They feel very empowered and encouraged when people appreciate them.
Durin is gap yora anabaini ne zaga pyora ma. Now media ne zaga pyora ma le yong chi che apye ne tharou ha taik ko tatdi shi la de. Taik ko pyo ye so ye shi la ba de. Tharou ko swan yin myin pe bo taik bi thiyaw de nilan phit de lo chano thin de.
Maunama 5 yaw shi bi ayet swae ni de alou lat me pha khin phit tu ne ni thai tu. Jwaiti Kumari ye kle bwa ga ne sin ne amya yong kan khe ya da ba.အခုတော့သူ့မှာဝင်ငွေရှိခဲ့ပါပြီ။တခြားသတင်းထောက်ကလေးငယ်တွေလိုပဲအခုဆိုရင်အဝေးတင်အစီအစဉ်နဲ့လဲစတင်ယူနေပါတယ
်။ Learning program.
पहले मैं भीख मांगती थी और नशा करती
थी। ငါ့ဆိုချမတောင်းရတယ်။မူရစေးဝါးလည်းတုံးတယ်။တခါတလေအဝတ်စုပ်တွေကောက်တယ်။နောက်တော့ချမ Black Nama စားဆောင်အကြောင်းသိပြီးအလုတ်စလုတ်ဖြစ်ပါတယ်။အငယ်တန်းသတင်းထောက်တွေနဲ့စလုတ်တာပါ။နောက်တော့သတင်းထောက်တစ်ယောက်ဖြစ်လာပြီးအခုတော့ Editor တစ်ယောက်ဖြစ်တော့မှာပါ။
အခုဒီစာဆောင်ကလူ1000လောက်ဖတ်ပါတယ်အများစုကတော့ Joyty ရဲ့အမေလိုစာမတက်သူတွေပါ Joyty ရဲ့မိခင်ဖြစ်သူ Sunita Davi ကတော့အခုလိုပြောပါတယ
် What I couldn't do at least my daughter is doing she's helping others and she's also helping us
တမမလုံနိုင်ခဲ့တာတွေကိုတမိကလုံနိုင်ပြီလေတမိကတခြားသူတွေကိုလည်းကူညီတယ်လို့ကျမတို့ကိုလည်းကူညီနေပါတယ
်စာဆောင်မိုးက300လောက်နဲ့ရောင်းပြီးလက်ဖက်ရည်တစ်ခွက်စာဖို့လောက်ပဲရှိပါတယ်စီးပွားပြည့်ကြီးမဟုတ်ပေမဲ့လမ်းမပေါ်ကကလေးငယ်တွေရဲ့အနာဂတ်ထွန်းတောက်လာဖို့အတွက်တော့အထောက်အကူဖြစ်စေပါတယ်။ New Delhi မြို့တော်ရဲ့လမ်းမပေါ်ကကလေးငယ်တွေဟာလည်းသူတို့စားဆောင်အတွက်အစွမ်းကုန်ကြိုးစားကြပါတယ်ရှင်
။အိန္ဒိယကလေးငယ်တွေရဲ့ဘဝမတင်ကြီးတိုက်ပြောပြသွားတာပါ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတဆင့်ဆက်သွင်းမယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တာမှ855ရန်ကုန်စာတိုက်ကြီးပဲဖြစ်ပါတယ်။အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုဒူကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာ။ခုတော့တရင်အချင်းချုပ်ကိုမက်ကင်ဖြူတွေကကြီးညာပါမယ
်။ Syria နိုင်ငံမှာ airstrike ကိုတိုက်နေတဲ့တပ်တွေကိုကူညီဖို့ American စစ်မှုထမ်း250အထိနောက်ထပ်ဆေးလွှတ်ဖို့အတည်ပြုလိုက်ပြီးလို့ဂျာမနီမှာရောက်နေတဲ့ American သမ္မတ Barack Obama ကဒီကနေ့ကြေညာပါတယ်။ Iraq တပ်ဖွဲ့တွေကိုကူညီဖို့နောက်ထပ် American တပ်တွေဆေးလွှတ်ရေးအတည်ပြုခဲ့တယ်လို့ IS သွေးကြွတွေကိုတိုက်ခိုက်နေတဲ့ Syria ဒေသခံတပ်တွေကိုကူညီဖို့အတွက် American စစ်မှုထမ်းအရေးအတွက်တုံ့ပြန်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်ဆိုတာနဲ့အတူဒီလက်ရှိ Syria နိုင်ငံထဲမှာ American တပ်သားအနည်းငယ်သာရှိနေပေမဲ့ IS တွေကိုအရေးပါတဲ့ဒေသတွေကနေတိုက်ထုတ်ရေးအတွက်ထိရောက်အရေးပါတယ်ဆိုတာကိုတွေ့ရတာကြောင့်မလို့လုပ်ငန်းတွေကိုအရှိန်ပိုရအောင်အထူးတပ်ဖွဲ့ဝင်တွေအပါအဝင်နောက်ထပ်စစ်မှုထမ်း250ဆေးလွှတ်ဖို့အတွက်အတည်ပြုလိုက်တာဖြစ်တယ်လို့ဂျာမနီနိုင်ငံဟန်နိုဗာမြို့ကိုရောက်နေတဲ့သမ္မတဥပမာကပြောကြားခဲ့တာပါရှင်။ Republican Party ကိုစားပြူသမ္မတလောင်းဖြစ်ရေးကြိုးစားနေကြသူတွေနဲ့ထိတ်ဆုံးမှရှိနေတဲ့ billionaire တထေး Donald Trump သမ္မတလောင်းဖြစ်မလာစေဖို့အတွက် Mr. Trump ရဲ့ပြိုင်ဘက်အုပ်ကအထူးလက်တွဲလှုံ့ဆော်သွားမယ်ဆိုပြီးတော့ကြေညာလိုက်ပါတယ်။ဒီ Mr. Trump ရဲ့ပြိုင်ဘက်တွေဖြစ်ကြတဲ့ Texas ပြည်နယ်အထက်လွှတ်တော် Matt Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကင်စစ်တို့ကဒီမနေ့ကတနင်္ဂနွေနေ့နောက်ပိုင်းမှာပဲပုံမှန်လေးနဲ့ထုတ်ပေါ်ပြောဆိုလိုက်ကြတာပါ။ရှင်းနှစ်ထဲမှာသမ္မတတပ်တန်းကုံဆုံးတော့မဲ့သမ္မတ Obama ရဲ့နေရာမှာတာဝန်ယူနိုင်ဖို့အတွက်အကြိမ်နဲ့ရှင်းပြိုင်နေကြတာမှာပြီးပွဲတဲ့ February 9ရက်နေ့က New Hampshire ပြည်နယ်သမ္မတလောင်းပနမရွေးပွဲမှာ Mr. Trump ပဲအနိုင်ရခဲ့ပြီးတဲ့နောက်သူဟာပြိုင်ဘက်တွေအားလုံးကိုကြော်ပြီးထိတ်ဆုံးမှသတိသက်သာအနိုင်ရနေတာပါရှင်။ရှမနိုင်ငံအရှိတောင်ပိုင်းမှာအယ်ခိုင်ဒါစစ်သွေးကြွအဖွဲ့ကပြည်ခဲ့တဲ့နှစ်အတွင်းသိမ်းယူထားတဲ့မြို့တစ်ခုကိုဆော်ရီအာရေဗျအူဆောင်တဲ့ညွတ်ပေါင်းတပ်ဖွဲ့တွေကတချိန်တည်းဝင်ရောက်တိုက်ခိုက်တာမှတွင်အယ်ခိုင်ဒါတိုက်ခိုက်ရေးအဖွဲ့ဝင်800ကျော်ကိုချေမှုန်းနိုင်ခဲ့တယ်လို့ညွတ်ပေါင်းအဖွဲ့ကပြောပါရယ်ဆော်ရီအူဆောင်တဲ့ဒီညွတ်ပေါင်းအဖွဲ့ကထုတ်ပြန်တဲ့အခုရေတွက်နဲ့ပတ်သက်လို့မှန်တိကျတည်ပြနိုင်ခြင်းတော့မရှိသေးပါဘူးပြည်ခဲ့တဲ့မတ်လ22ရက်နေ့ကဘယ်လ်ဂျီယံနိုင်ငံဘရက်ဆယ်မြို့မှာအကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရပြီးလူပေါင်း30ယောက်သေဆုံးခဲ့ရပြီးတဲ့နောက်တလားကျော်ကြာပြစ်ခဲ့တဲ့မဲလ်ဘီမြောက်ရထားပူတာယုံကူဒီကနေ့မှပြန်လည်ဖွင့်လှစ်လိုက်ပါပြီရှင
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမက်ကင်ဖြူတွေပြောပြခဲ့တာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်ဒလင်ဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါ VOA American တန်ညနေပဲမြန်မာပါအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိလိုင်းနံပါတ်7925တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ
This program has come to you from the Voice of America, Washington.